ာဆုံးကတော့ကျွန်တော်ဒါရီနဲ့ကြီးအခုမြန်မာပြည်ရဲ့ငြိမ်းချမ်းရေးအခြေအနေပေါ့နော်ဒီအပိုင်းတွင်ကြားရတဲ့တဲ့နေလည်းရှိလာပါတယ်ဒါပြင်တိုက်ပွဲတွေကလည်းလောလောဆယ်တော့လုံးလုံးရပ်သွားတဲ့အခြေအနေတော့မရှိသေးပါဘူးဆိုတော့မြန်မာပြည်ရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဒါရီနဲ့ကြီးရဲ့မျှော်လင့်ချက်စကားလေးမြင့်ကြပါပါခင်ဗျာ
သူတို့မျိုးအဲဗီဒီယိုကနေတဆင့်ပါနော်ကောင်းတဲ့တဲ့လေးတွေအဲဖြန့်နေတဲ့အတွက်ကြောင့်မို့ဆရာတော်အနေနဲ့ဝန်တာရဲကျေးဇူးလေးတင်တဲ့သူမျိုးအခွင့်ရရတဲ့ခါလဲဆရာတော်ကိုယ်တိုင်လည်းပဲတရင်ကောင်းပြေးနိုင်တဲ့တို့ကြောင့်မို့အထူးပဲနော်ကျေးဇူးတင်မယ်ဒီငင်းချိုင်းနေတဲ့ပတ်သက်လို့ဒီ2018ခုနှစ်မှာတော့မှဒီအဆင်ပြေတဲ့အချက်လက်တွေရှိသလိုအဆင်မပြေတဲ့ဟာတွေလည်းပဲအချက်လက်တွေလည်းအများကြီးရှိပါတယ်တိုက်ပွဲတွေမရဘူးပြစ်ခတ်နေကြတယ်ဒီတက်မတော်နဲ့လက်နက်ကင်ဖွဲ့တွေဖြစ်ပျက်နေတဲ့ဟာတွေလည်းခီးလည်းပဲဖြတ်ကျော်ပြီးတော့လာရတယ်ပေါ့ဒါပေမဲ့ဒီလွန်ခဲ့တဲ့ရက်ပိုင်းလေးတွေမှာပဲဒီတမရကာချုပ်ကိုယ်တိုင်ကြီးညာချက်ထက်မှာလေလာတာအတွက်ဒီခမှုတွေရက်ဆဲပြီးတော့ရင်ချမ်းရေးခီးလန်းစဉ်ကိုဟိုစလျှောက်ကြမယ်ဆိုတော့သတင်းကောင်းကိုကြားတဲ့အခါမှာသူတို့အားလုံးပျော်ကြတယ်ပြည်သူပြည်သားတွေပျော်ကြတယ်အထူးသဖြင့်ဒီစစ်ရှောင်းစခန်းမှာနေကြတဲ့လူတွေအတွက်အတော်အဝယ်ပျော်တဲ့သတင်းတစ်ခုဖြစ်ပါတယ်သူတို့အားနည်း6နှစ်9နှစ်ထဲကိုရောက်လာပြီမင်းကသူနဲ့သွားတွေ့တော့အဲကျွန်တော်ကျမတို့ရဲ့အနာဂတ်ကဘာလဲလို့သူမေးတဲ့လူတွေအခုဒီလိုမျိုးသတင်းကြားတဲ့ခါမှာဒီကောမှပျော်ကြမှာပေါ့အဲ့တော့ဒီခီးလန်းစဉ်ကိုတက်မတော်ကိုရိုင်းကနေပြီးတဲ့နောက်လမ်းဖွင့်ပေးတယ်အဲသူကိုရိုင်းကနေပြီးတော့ဥဆောင်တဲ့ပုံစံဖြစ်တဲ့အတွက်ကြောင့်မို့ဟိုချုပ်နေတဲ့အစိုးရရောတက်မတော်ရောလက်နက်ကိုင်ရောပေါ့အဲတက်ညီလက်ညီနဲ့ဒီစကောစဝဲဝိုင်းမှာပေါ့နော်သူတို့ဆွေးနွေးပြီးတော့ငင်းချမ်းကိုရဖို့ရန်အတွက်ကအရေးကြီးလို့မကဘဲနဲ့အလုံးစူးစမ်းသားမယ်လို့လည်းမျှော်လင့်ပါတယ်အဲ့တော့လူဆိုတာတစ်ခါလေကြားလို့ရှိရင်အတိတ်ကိုပြန်တွေးကြည့်ကြလဲအတိတ်ရဲ့အထူးဖြင့်အစင်မပြေမှုတွေနာကျင်မှုတွေကိုအဲဟိုလာစမြုပ်ပြန်ကြည့်ရတဲ့အခါမှာအင်္ဂလိပ်လိုအဆိုရှိတယ်ပေါ့ The one that clings to the past has no future ပေါ့သူကသူတို့အတိတ်ကအစင်မပြေမှုတွေကိုကျွန်တော်မြင်နိုင်ပြီးတော့အထူးဖြင့်ဒီနှစ်သစ်ပေါ့နော်ဒီ2019ခုနှစ်သစ်မှာအဲသူတို့ငင်းချမ်းရေးအတွက်အားလုံးဝိုင်းဝန်းပြီးတော့ကြိုးစားဖို့ရအတွက်ဆရာတော်နဲ့အဲဆန္ဒပြုနေမှာကလည်းဒီအောင်မြင်မယ်လို့ဟိုဆူတောင်းထားပါတယ်အားလုံးကလည်းဝိုင်းဝန်းပြီးတော့ဆူတောင်းနေကြမှာစိတ်ကောင်းစလုံးကောင်းနဲ့ဒီနှစ်သစ်ဖြစ်တယ်လို့အဲဆန္ဒအသစ်နဲ့စိတ်သစ်နဲ့သူတို့ဖြင့်ယုံကြည်မှုအစ်စ်နဲ့ပေါ့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရန်အတွက်အလိုမဲ့ဆန္ဒရှိတယ်။အောင်မြင်မယ်လို့လည်းပဲဆရာတော်နဲ့မျှော်လင့်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။နောက်တစ်ခုကတော့ကျွန်တော်တို့တိုင်းပြည်မှာငင်းကြေးရင်းနဲ့လာလူပါပဲ။အင်မတန်ရေးကြီးတဲ့ဒီဘာသာပေါင်းစုံလူမျိုးပေါင်းစုံကြောင့်ချစ်ကြည်ရင်းနေလူရှင်တွေငင်းငင်းချမ်းချမ်းလူရှင်တွေနေထိုင်ကြရေးဒီကိစ္စကလည်းပဲအင်မတန်ရေးကြီးတဲ့ကိစ္စတစ်ခုပါလက်ရှိအခြေအနေမှာဆိုတဲ့အခါကျတော့ဘိုင်နေအင်းနေနဲ့ဒီဘာသာပေါင်းစုံလူမျိုးပေါင်းစုံကြောင့်ချစ်ကြည်ရင်းနှီးရေးလူရှင်နဲ့ငင်ကြရင်နဲ့ပတ်သက်တဲ့ရိုင်းနေရဲ့စန္ဒမျှော်လင့်ချက်စကားလေးလည်းပြောပြပါဦးခင်ဗျာ
။ဆရာတော်အနေနဲ့ကပေါ့အားလုံးစိတ်ကောင်းစုံကောင်းနဲ့အဲလူမျိုးမရေးဘာသာမရေးပေါ့သူများအဲဘာသာကိုဟိုယူသိနိုင်ခြင်းသူများဘာသာကိုလေးစားခြင်းနဲ့သူများဘာသာရဲ့ရှုထောင့်ကိုယူသိစွာနဲ့နားထောင်နိုင်ခြင်းနေရာအရေးကြီးပါတယ်။လူဆိုတာကတော့အဆိုရှိသလိုပေါ့လေခေါင်းနှလုံးရှိရင်အကြံဉာဏ်နှလုံးလည်းရှိနှစ်ခုလည်းရှိနိုင်တယ်ပေါ့နော်ကိုယ်ကွယ်ယုံကြည်မှုမှလည်းပဲအသီးသီးကွဲပြားပေမဲ့နော် difference is not the weakness ပေါ့နော်ကွာခြားနားမှုဟာအားနည်းချက်မှုပဲနဲ့အဲဒီ weakness is to be celebrated weakness is to be is a strength ပေါ့နော်ဒီမတူခြားနားခြင်းဟာခွန်အားဖြစ်တယ်ဆိုတာဒီသူပြည်မြန်မာပြည်မှာတကယ်ရောင်စုံပေါ့နော်အသက်တန့်လို့ပဲလှပတဲ့မြန်မာနိုင်ငံတော်ဟာဒီလိုမျိုးဘာသာပေါင်းစုံမှာအတူနဲ့တူတစ်ခုနဲ့တူလေးစားရဆိုလို့ရှိရင်မြန်မာပြည်ဟာဒီငင်းချမ်းရေးဖြစ်သွားစရာအကြောင်းမရှိဘူးပေါ့နော်တော့အဲ peace is possible and peace is the only way ပေါ့ငင်းချမ်းရေးဟာဖြစ်နိုင်တယ်ငင်းချမ်းရေးတစ်ခုသာလျှင်ကျွန်တော်တို့မြန်မာပြည်အတွက်အဲလောင်ချမ်းလမ်းကြောင်းလမ်းစဉ်ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာအခုပါဂါရီနေပြီးခဲ့တဲ့ကျွန်တော်တို့ခရစ်မတ်ကာလပေါ့လေခရစ်မတ်ရဲ့မတိုင်ခင်ကျွန်တော်တို့တွေတရင်နေကြားပါတယ်ခရစ်မတ်ပွဲတော့ဆင်နွှဲဖို့အတွက်ပြင်ဆင်ကြတဲ့ဒါစုတွေကိုဒီနေ့ဘက်မှာပေါ့လေဟလာတခြားလူတွေကနေပြီးတော့နောက်ဆက်ပြီးတော့ခရစ်မတ်ပွဲတော့ကျင်းပတာကိုဒါစီရဲ့နောက်ဆက်တဲ့ရုံးဆောင်ဖြစ်တဲ့တန်ရရကြတာတွေပါလေရှိခဲ့ပါတ တော့ဒီလိုဖြစ်ဖြစ်မျိုးတွေပေါ်မှာရောခရီးနေနေဘယ်လိုမျိုးမိန့်ကြားချင်ပါလဲခင်ဗျာ
ဘာသာဒီမဲဒီမှာတော့နတ်နေစနေဒီမှာဖြစ်ဖြစ်တာရှိတယ်နိုင်ငံခြားတွေမှာလည်းပဲဖြစ်ဖြစ်ရရှိတယ်ပေါ့ဒီဟာဘာသာရေးအစွန်းရောက်တဲ့လူတွေဒီ extremist အဲ့ဒါတွေအနေစုပေါ့နော်တကယ်ဆိုတကယ်ပြောလို့ရှိရင်ဒီမှာပြီးတပီလုံးကိုကြည့်တဲ့အခါမှာစိတ်ကောင်းတလုံးကောင်းနဲ့တခြားဘာသာကိုယူသည်လေးစားတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ဒီလိုမျိုးဟိုသူများဘာသာဒီလိုမျိုးအနောက်ရှက်ပေးတဲ့ပုဂ္ဂိုလ်လေးကဒီလက်တဆုပ်လောက်တော့မရှိပါဘူးအနေစု3ဟောက်3ဦး4ဦး4ဦးဒီလိုမျိုးလုပ်တယ်ဖြစ်နေတဲ့ကြောင့်မို့ဒါမျိုးတွေရဲ့အဲ address solution တို့ကကျွန်တော်တို့အနေနဲ့ပါလဲဆိုဒီဘာသာရေးနဲ့ပတ်သက်တဲ့ပါဒီဒီပညာအသိပညာပေါ့နော် education ဆိုတာအထူးလိုအပ်ပါတယ်ဒီလှုပ်တဲ့လှုပ်တဲ့အနောက်ရှက်ပေးတဲ့လူတွေကတကယ်ဖြစ်ဆိုရင်မသိတဲ့အတွက်ကြောင့်မို့ ignorance အတွက်ကြောင့်မို့ဒီလိုမျိုးတခြားဘာသာတွေပေါ်မှာအဲအနောက်ရှက်သဘောမျိုးဖြစ်တာပေါ့နော်မင်းဘယ်သူမဆိုနော်နှလုံးသားတိုင်းထဲမှာဘာသာတိုင်းကအဲကိုယ့်ဘာသာဟာအမျိုးမဆုံးနေတဲ့ထားတဲ့အခါမှာအခုဘာသာသူဘာသာဟိုအပေးယူပေါ့နော် mutual ယူတည်နိုင်မှုရအတွက်အရေးကြီးပါတယ်အဲ့တော့ဖြစ်ပျက်တာတွေကကျွန်တော်တို့အနေနဲ့ကတော့ဒီအဖွဲ့အုပ်စုအုပ်စုကြီးကိုအပြစ်ဖို့မဟုတ်ဘဲနဲ့ပေါ့နော်သူမျိုးအနေစုလေးရဲ့ဟိုအသည့်တရားမရှိမှုလေးပေါ်မှာဖြစ်တယ်ဆိုပြီးတော့ကျွန်တော်ကအခွင့်လွှတ်ခြင်းတရားနဲ့ဒီလူတွေကိုပါဘသူပဲဖြစ်နေပါတော့စည်းယုံနိုင်မှုမေတ္တာပြနိုင်မှုရာအတွက်အရေးကြီးပါတယ်။နောက်ဆုံးကြတော့မေတ္တာဟာအနိုင်ရမှာပါ။ဟောပြောတယ်ပေါ့ဒီဒုတိယသမ္မတကြီးဟန်ဒရီရဲ့မိတ်ဆွေစာပွဲမှာဒေါ်ဆန်းစုကြည်ပြောခဲ့တဲ့စကားပေါ့နော်။ဒီမြင်းပညာရှိဆိုလားဒီခုနပြောတဲ့ဘယင်ဆိုလားပေါ့သူတို့လာပြီးတော့ခရစ်တော်ရဲ့ရှေ့မှာလာပြီးတော့ရှစ်ခိုးကြတယ်ဆိုတာသူကပြောတာပေါ့နော်မင်းပညာမင်းပညာရှိပြောမလားမင်းမဲပြောမလားเนาะဘလောက်ဖဲပညာရှိနေနေဘလောက်ဖဲအာနာရှိနေနေပေါ့နောက်ဆုံးကြတော့မေတ္တာဖြစ်တဲ့เนาะသခင်ခရစ်တော်ရှိမှလာပြီးတော့ဒုထောက်ရှိခိုးကြတယ်ဆိုတဲ့အတိုင်းပဲပေါ့ကျွန်တော်ကမေတ္တာပြရင်မေတ္တာဟာဒီနောက်ဆုံးကြတာဒီအောင်မြင်မှုရရှိမယ်လို့ဆရာတော်လည်းယုံကြည်တယ်ပေါ့เนา
ะဟုတ်ကဲ့ပါတယ်เนาะတခုပါပဲဂိုင်းနေဂိုင်းနေရနိုင်ငံခီးစင်နေလည်းမကြခဏသွားပါတယ်နိုင်ငံကဖွဲ့စည်းဒီပို့ကိုဒီဘာသာရေးဖွဲ့စည်းနေလေမြန်မာနိုင်ငံတီပြည်ဆက်ဆံရပါအခုဆိုရင်အာရှမှာလည်းပဲဒီနာဖွဲ့ချိုးရဲ့ဥထားဖြစ်ဖြစ်လာပါတယ်ဆိုတော့နိုင်ငံတကာနဲ့ထိတွေ့ဆက်ဆံရတဲ့နေရာမှာမြန်မာနိုင်ငံအပေါ်ပြည်ပကလူတွေရဲ့တချို့အမြင်တွေမရှင်းလင်းမှုတွေမြန်မာနိုင်ငံပေါ်မှာအမြင်ဆောင်နေတာတွေအဲ့ဒါလေးတွေကိုရောဂိုင်းနေဘလို့ကြုံတွေ့ရပါတယ်လေအဲ့ဒါနဲ့ပတ်သက်လို့ရောဘလို့မျိုးဂိုင်းတွေဖြစ်ရှင်ပြောဆိုရတာမျိုးရှိပါလေခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့နိုင်ငံခြားသွားတိုင်းပေါ့နော်မြန်မာပြည်ရဲ့လို့ပြောလိုက်ပြီဆိုလို့ရှိရင်သူတို့အမြဲပဲထွက်လာတဲ့စလုံးစကားလေးကပါလဲဆိုရင်ရခိုင်ပြည်နယ်အကြောင်းပြောတယ်သူတို့သုံးတဲ့အသုံးလုံးကရိုဟင်ဂျာဆိုလို့ပြောတယ်အဲ့ဒါနဲ့ပတ်သက်ပြီးတဲ့နောက်ဒီမြန်မာပြည်ပေါ်မှာပေါ့နော်နာပြည်တဲ့ခုနပြောတဲ့ genocide တို့ ethnic cleansing တို့ပါတို့လူမျိုးရေးပြုတ်တဲ့ဟာဆိုပြီးတော့သူတို့အများကြီးပြောကြတယ်အဲ့ပုံမှာဆရာတော်အနေနဲ့ဟိုပြန်ဖြေခဲ့တဲ့အခေါက်ပေါက်များစွာပေါ့ interview တွေမှာလည်းပြောပါတယ်ပထမဆုံးအချက်အနေနဲ့ဒီမြန်မာပြည်ရဲ့ဒီလူမှုဆက်သွယ်ရေးမီဒီယာကအားနည်းတယ်အားနည်းတဲ့ခါမှာတခြားနိုင်ငံခြားမီဒီယာတွေပေါ့နော်တခြားနိုင်ငံခြားရဲ့အတန်ကပို့ပြီးတော့ကျယ်တဲ့ strong media ဖြစ်တယ်ဆိုတဲ့အကြောင်းကိုပြောတယ်ပေါ့အဲ့ဒါကြောင့်မို့အမှန်တရားရဖို့ရန်ကနော်ဒီမြန်မာပြည်ရဲ့အတန်ကိုလည်းနားထောင်ဖို့ရန်အတွက်နော်အရေးကြီးတယ်ပေါ့နော်အဲ့တော့ဒီလိုမျိုးပြောတဲ့ခါမှာသူတို့တပ်မတော်လည်းအပြစ်တင်ကြတယ် ICC အဖွဲ့လို့တင်တယ်နောက်ပြီးတော့ဒေါ်ဆန်းစုကြည်ကိုလည်းပဲအတိတ်တင်ပြီးတော့ဒီပြဿနာတွေအားလုံးကသူနဲ့ပဲပတ်သက်တယ်ဆိုတော့သူ့ပုံပြီးတော့နောက်သူရဲ့ Nobel Prize တွေရတဲ့ဂုဏ်တူးတွေပါတယ်အားလုံးအဲဘာလဲယူကြတဲ့ဟာရှိတယ်ပေါ့နော်ဆရာတော်ကဟိုမှာမိနစ်တုန်းကမှတစ်ခါပြောမှုပါတယ်အေးဒေါ်ဆန်းစုရဲ့ရရှိတဲ့ဘွဲ့တွေဂုဏ်တူးတွေယူခြင်းယူပါစေပေါ့နော်မြန်မာပြည်မှာရှိတဲ့ပြည်သူပြည်သားတွေသူ့ဘုံမှာယုံကြည်လေးစားမှုချစ်ခင်မှုတော့ယူပြစ်လို့မရပါဘူးလို့အဲ့လိုပြောတယ်အဲ့တော့ဒီလိုမျိုးဖြစ်ပြနေတဲ့ခါမှာကျွန်တော်တို့ကျားတော့ဗာပြောကြလဲဆိုတော့အေးဒီ international news တွေ international impression တွေကဘာကအသီးသီးကနေပြီးတော့ဒီမြန်မာပြည်မှာထင်တဲ့အထင်အမြင်တွေထဲ့ပေါ့နော်ဝေဖန်မှုတွေထဲ့ပုံရမှုတွေထဲ့ဒီကိုယ်အတွင်းမှာဖြစ်ပျက်နေတဲ့အရာအထူးဖြင့်ဒေါ်ဆန်းစုကြည်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ဆိုလို့ရှိရင်ဒီအရင်တော့ထဲ့သူ့ရဲ့ဒီ ideology သူရဲ့ယူဆမှုကအတော်ပဲပြောင်းလဲသွားအရင်ကဆို opposition party ဆိုပြီးတော့တည်တည်တန်တန်အဖွဲ့အစည်းဆိုပြီးဖြစ်ပေမဲ့ သူရဲ့အခုရဲ့ဥတီချက်ကပါလဲဆိုလို့ရှိရင်သူအစိုးရနဲ့တပ်မတော်နဲ့နော်အတူညီညီပေါင်းပြီးတော့နောက်ငင်းချိုင်းကိုစောက်တီးဖို့ရအတွက်သူကပို့ပြီးတော့အဲ့တော့အရေးထားတယ်ပေါ့နော
်။
ရေးထားတယ်။ဆရာတော်ဒီကိုရီးယားသွားတော့ကဒီသတင်းပေးတဲ့အခါမှာတခါနဲ့တပ်မတော်ရဲ့ဖြစ်ပျက်တဲ့ဥမာပြည်တွင်းဖြစ်ပျက်နေတဲ့ကင်းပြည်နယ်ကချင်းပြည်နယ်အကြောင်းပြောတဲ့အခါမှာသတင်းနဲ့မှပါလာတဲ့အခါမှာတော့စုခဏပြောတယ်ဒါထက်အပြင်ပသတင်းတွေထက်ဒီမှာတော့ဘာလို့ချင်းလဲဆိုလို့ရှိရင်တော့ဘာလို့ချင်းလဲတပ်မတော်နဲ့အစိုးရနဲ့ပေါင်းစည်းပူရပို့ပြီးတော့အရေးရေးပေးပါတယ်။ကျွန်တော်အပြင်သွားတဲ့အခါမှာတပ်မတော်အကြောင်းပေါ့နော်ကောင်းငယ်ကောင်းကြောင်းတော်တူတရတွေ့အကြောင်းပြောပါဆိုပြီးတော့သူတို့ပြောခဲ့တယ
်ဟုတ်ကဲ့
အဲ့လိုမျိုးဖြစ်ပြီးတော့နောက်အခုကျတော့တကယ်ပဲပြောမယ်ဆိုလို့ရှင်လက်တွေ့ဖြစ်နေပြီပေါ့နော်တပ်မတော်ကိုယ်တိုင်ကဥစည်းဥဆောင်ပြီးတဲ့နောက်ငင်းချမ်းရင်ခီလန်းစီကိုသွားဖို့ရန်အတွက်လို့ပြောအဲ့တော့နိုင်ငံသားသားတွေကဒီတကယ်လို့မြန်မာပြည်အကြောင်းကိုအဲဒါလိုမျိုးထင်ကြပေမဲ့တကယ်ပဲကိုအတွင်းကိုဝင်းနာကိုသာတိဆိုတဲ့အတိုင်းပဲဒီငင်းချမ်းရင်ခီလန်းစီမှာဘယ်လိုကင်တွေ့ရမလဲဆိုတာအစိုးရကိုယ်တိုင်ကသူတို့မျိုးပညာရှိပါရှိရှိနေပေါ့နော်သိခံပြီးတော့သွားနေတဲ့အခါမှာအဲကျွန်တော်တို့အနေနဲ့ကအောင်မြင်မယ်လို့လည်းယူဟာလို့တာပေါ့နော်ယုံကြည်တယ်ပေါ့နော်အဲ့လိုတဲ့
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာခင်ဗျာကျင့်ကြည့်တဲ့အတွက်ဆင်းရဲလို့ဆုတောင်း